လက်ရှိအချိန်ဟာစပားရိတ်သိမ်းချွေလစ်သိမ်းဆည်းရတဲ့ကာလဖြစ်ပြီးတော့နှစ်ဖက်လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့တောင်သူတွေရဲ့ရိတ်သိမ်းပြီးတိုးလောင်ထားတဲ့စပားတွေကိုလည်းတန်တရားနဲ့ဖျက်ဆီးသိမ်းပိုက်တာတွေမလုပ်ဖို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ရဲ့ညင်ညာချက်မှာတောင်းဆိုထားပါတယ်။လက်သမားတွေရိတ်သိမ်းပြီးတိုးလောင်ထားတဲ့စပားတွေဟာတစ်ဖက်အဖွဲ့အထောက်အပံ့ဖြစ်မဲ့ရိတ်ခါတွေဆိုပြီးဖျက်ဆီးသိမ်းယူထားတယ်မလုပ်ဖို့ကိုလည်းတောင်းဆိုရဲလို့ IEC အတွင်းရင်းမှူးကိုစောစောထွန်းကပြောပါတယ်။
ဒီလိုရိတ်သိမ်းပြီးတဲ့စပားတွေကိုကျော်ဒီမှာစပီးဒီမှာသုံးခွက်တဲ့အခါမှာတော့ဒါကဒီအတွက်ကစူးစူးစုံပေးထားပါလေဆိုတော့တန်တရားမျိုးနဲ့နေပြီးတော့မှဒီစပားတွေကိုရောသားတွေမရှိတဲ့အချိန်မှာဖြစ်စီတာတို့သိမ့်သိမ့်ဆိုတာတွေရှိတယ်ပေါ့နော်အဲဆိုတော့ဒီလိုကိစ္စတွေအတွက်ကိုပေါ့ကျွန်တော်တို့ကတောက်ဆုံးတာဖြစ်ပါတယ
်လေယာဉ်လုပ်ငန်းဝင်အတွင်းမိုင်းထောင်တာတိုက်ပွဲဖြစ်တာလုပ်ငန်းဝင်ဆင်းနေသူတွေကိုတန်တရားနဲ့ဖမ်းဆီးတာပြစ်ခတ်တာတွေဟာလေယာဉ်လုပ်ငန်းအတွက်ချင်းချောင်းမှုတွေဖြစ်နေတယ်လို့လည်းပြောပါတယ်IC ရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးနဲ့အေအေပြောခွင့်ရှိသူတွေထံ RFA ကဒီကနေ့ဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားတာမရှိပါဘူး။ရခိုင်ပြည်နယ်အတွင်းစစ်ဘေးကြောင့်ဒုက္ခရောက်နေသူ 9,600 ကျော်မှ 80 ရာခိုင်နှုန်းကတောင်သူလက်သမားတွေဖြစ်ကြပါတယ်။လေယာဉ်စိုက်ပျိုးဖို့အတွက်ချေယူထားတဲ့ချင်းငွေကိုစပားရိတ်သိမ်းနိုင်မှပြန်ဆက်နိုင်မှဖြစ်ပါတယ်။လာမယ့်နှစ်ဝန်းစာအတွက်လည်းတိုးလောင်မဲ့စပားတွေကိုလူသားချင်းစာနာထောက်ထားပြီးရှောင်ချပေးကြဖို့လိုတယ်လို့လည်း IC ကနှစ်ဖက်တက်တွေကိုတိုက်တွန်းထားပါတယ်။မြောင်ဦးမြို့နယ်လင်းမွေတောင်အနီးမှာတိုက်ပွဲတွေကြောင့်စပားစိုက်ခင်းနေအခုချိန်ထိမရိတ်သိမ်းနိုင်သေးဘူးလို့မြောင်ဦးမြို့နယ်တောင်သူလက်သမားတမကအဖွဲ့ဥက္ကဋ္ဌလည်းဖြစ်လက်သမားတအုပ်လည်းဖြစ်သူဦးစောနိုင်ကပြောပါတယ
်။စိုက်တုံးချိန်ကတော့ကျွန်တော်တို့စိုက်ခဲ့တာပေါ့ဗျာ။အခုရိတ်သိမ်းချိန်နဲ့ကြာတော့ဒီအပြင်နေရာကတော့ပြဿနာမရှိပါဘူး။ကျွန်တော်တို့တင်ယူဒီထဲမှာရှိတဲ့အဲ့ခဲဝပြင်းသားမှာဈေးမွေတောင်ဆိုတဲ့အဲ့ဒီတောင်သားမှာဒီလိုစစ်ခန်းရှာထားတာရှိတဲ့တောင်မှာအဲ့ဒီအနင်းသားမှာကြရင်တော့မရဘူးပြရေးလို့ကမရတော့ဘူး။ဟာအဲ့ဒီမှာလာလိုက်တာနဲ့အဲ့ဒီရိုးရိုးပြားလူပဲလာလာအဲ့ဒီဆက်ပဲလာလာအဲ့ဒီလှမ်းပြစ်တာကိုရှိတယ်ပြတောင်ပေါ်က
တိုက်ပွဲတွေကြောင့်မြောက်ဦးအောက်သားကန်တဲ့လက်ကကြေးရွာတွေဟာရွာလုံးကျွနေရစွန့်ခွာထွက်ပြေးနေရတာကြောင့်စပားကင်းတွေမရိတ်နိုင်သလိုရိတ်သိမ်းပြီးတိုးလောင်သိမ်းဆီးဖို့လည်းခက်ခဲနေတယ်လို့ပြောပါရယ်။ရိတ်သိမ်းမှုအတွက်လုံသားရှားပါတဲ့ပြဿနာတွေလည်းကြုံတွေ့နေရတာပါ။ဆက်နဲ့မရိတ်သိမ်းနိုင်တဲ့နေရာတွေမှာလူဝင်အားနဲ့ရိတ်သိမ်းမှုအဆင်မပြေဘူးလို့လည်းပြောပါရယ်။ IC ရဲ့ထုတ်ပြန်ချက်ထဲမှာတောင်သူတွေကြုံတွေ့နေရတဲ့လုံသားအခက်ခဲ၊လုပ်ငန်းဝင်လုံခြုံမှုအခက်ခဲတွေကိုထိရောက်စွာကူညီပေးဖို့အစိုးရကိုတောင်းဆိုထားသလိုစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့လည်းအကျိုးအမြတ်ကိုပဓာနမထားဘဲကူညီပေးကြဖို့ကိုတိုက်တွန်းတောင်းဆိုထားပါတယ်။မြောင်းမြို့နယ်မှာစိုက်ပျိုးပြီးမရိတ်သိမ်းနိုင်တဲ့အေက2000ကျော်ရှိနေပြီးတော့တစ်မျိုးလုံးဆိုရင်အေက4000ကျော်ရှိနိုင်တယ်လို့ဦးစောနိုင်ကပြောပါတယ်။ရခိုင်ပြည်နယ်မှာစပားစိုက်အေက12000ကျော်ရှိပြီးတော့မစိုက်ပျိုးနိုင်တဲ့အေက2000ကျော်ရှိရဲလို့သိရပါတယ်ရှင်။ကျွန်မဝေယမိုးမြင့်ပါ